တခြားတော့ရွာလုံးအလန့်တခြားဖြစ်သွားတယ်အုတ်ကြီးတည်ရဲဆိုပြီးတော့တရင်တွေထွက်လာလို့ပါရွာမှာတည်တာဆိုရင်တော့စီစီကားကားလုလို့ရတာဗောလေဖဲဝိုင်းမှာကန်ထရိုက်ပေးလိုက်လို့ရသေးတယ်အခုကမြို့ပေါ်သွားရင်တည်တာဆိုတော့ရွာသားကြီးလည်းဘာမှလုလို့မရအောင်ဖဲလည်းရိုက်လို့မရအဲ့လိုနဲ့အုတ်ကြီးကျော်စိုးရဲ့အမျိုးတွေကကျွန်တော်ချီရောက်လာတယ်ကျော်စိုးကိုကြည့်မရပါဘဲအမျိုးတွေဆိုတော့လည်းဘယ်နေနိုင်ကြမလဲမင်းတကယ်ချင်းဖုံးဆက်လို့လည်းမရဘူးကွာတည်ပြီးလဲတရင်တွေထွက်နေတယ်တကယ်တည်လားမတည်လားတော့ကြည့်ပေးအောင်တကယ်တင်ရင်လည်းလှမ်းပြော်ဒီမှာသူသိမ်းထားတဲ့မြေခွက်တွေအမွေပြန်ခွဲလို့ရအောင်လို့လူကိုတော့တခါတည်းတကြိုခဲ့ကွာဆိုပြီးကျော်စိုးရဲ့ဦးလေးကမှားတယ်။အဲ့တော့ကျွန်တော်ကလည်းဟာဒီတိုင်းတော့သွားလို့ပဲဖြစ်မလဲကျွန်တော်မှဈေးကြီးမှမရှိတာဓာတ်စီတွေဝယ်မရလို့ဈေးတွေတက်နေတဲ့ဟာကိုဆိုပြီးပြန်ပြောတော့လမ်းစိတ်ထုတ်ပေးပါတယ်။အဲ့တော့ကျွန်တော်လည်းဆိုင်ကယ်လေးဖုံတုပ်ပြီးမြို့တက်ခဲ့တယ်။အခုတိုင်းဖြက်လို့လားမိုးမရလို့လားတော့မသိဘူးနေရာလည်းပူကျက်ပဲ။နေခင်းကြောင်တော့တယောက်တည်းဆိုင်ကယ်စီးရတာတော်တော်ဒုက္ခရောက်တယ်။အခြားလူတွေလည်းခေါ်လို့မရဘူး။ပြေးတဲ့လူကပြေးမြို့လိုက်ရမှာကြောက်တဲ့သူနဲ့တော်တော်ဒုက္ခပေးတယ်ကျော်စိုး။တကယ်တော့ကျော်စိုးမြို့တက်သွားတာကြာပါပြီ။တကြံမတိုင်ခင်တည်းကစစ်မှုထမ်းဖို့လူသွားပို့တာ။မသွားခင်တော့ကသူလူပို့ပြီးပြန်လာရင်တကြံစီစီကားကားလုံးမယ်ဆိုပြီးပြောသွားသေးတယ်။မြို့ကနေဒီဂျီသမားတွေငှားခဲ့မယ်ဆိုပြီးတော့တောင်မှပွဲကြိုက်ခင်နေစီရတယ်။အီးပစံကောက်သွားသေးတယ်။သူ့အကျံစစ်မှုမထမ်းခြင်းလို့ပြေးတဲ့ကလေးတွေကိုတကြံပွဲနဲ့မြှောက်ခုံမယ်ပေါ့။တကြံပွဲမှာလာကတော့မှယူနီဖောင်းထုတ်ပေးလိုက်မယ်ဆိုတဲ့အကျံပေါ့လေ။ရွာမှာလည်းအစတော့ကစစ်ထဲဝင်နေတဲ့သူတွေတပုံးကြီးပဲ။ဒါပေမဲ့ရှေ့တန်းလိုက်ရမယ်ဆိုတဲ့သတင်းတွေထွက်လာပြီးအဲ့လူတွေလည်းပြေးတော့တာပဲ။အဲ့တော့ကျော်စိုးတို့တိုင်ပတ်တော့တာပေါ့။ဒီလိုနဲ့နောက်ဆုံးလူဝဲရတော့တာပဲမဝဲလို့လည်းမရဘူးမြို့နယ်ကအတင်းတောင်းနေပြီမြို့နယ်အုပ်ချုပ်ရေးမှူးကနေတိုင်းဖုံးဆက်ပြီးနေဘူးမစားလို့တော့ကျော်ဆိုးလည်းတီးမခံနိုင်တော့ဘူးဒီလိုနဲ့ရွာထဲမှာအလှလိုက်ခံပြီးတယောက်၁၀သိန်းနဲ့လူ၂ယောက်ဝဲလိုက်တယ်လာတိုင်းသာဒီလိုဝဲနေရရင်တော့ကျော်ဆိုးပဲခွက်ဆွဲရမလားရွာလူတွေပဲခွက်ဆွဲရမလားမသိတော့ဘူးဖြစ်ချင်တာဖြစ်မိစင်ကကြိကမှာပဲနောင်ခါလာနောင်စေးအခုလူရဖို့အရေးကြီးတယ်ဆိုပြီးကျော်ဆိုးတယောက်မြို့တက်သွားရောရွာသား၂ယောက်နဲ့ပေါ့လေကျော်ဆိုးကဆိုင်ကင်မောင်းကလေး၂ယောက်ကနောက်ကစီးကျွန်တော်ကိုလည်းခေါ်သေးတယ်မလိုက်ဖြစ်ပါဘူးမတော်လို့ကို့ပါစစ်ထဲထဲလိုက်မှဒုက္ခအဲ့ကလေးကကြော်စုပြန်ပေါ်မလာတော့တာအခုတော့တည်ပြီးတယ်လားစိတ်ထဲတော့မကောင်းကို့တငယ်ချင်းအရင်ကြီးလေအဲ့လိုနဲ့ကျွန်တော်လည်းမြို့ပေါ်ရောက်တယ်တဲနေကြအတိအေုံသွားတယ်ကြော်စုကိုမေးတော့မလာတာကြာပြီကိုလည်းမြို့ကိုမကျွမ်းတော့ဘယ်နာဘလို့ရှာမှမသိဘူးစေးယုံတို့ရေခဲတိုက်တို့သွားရှာမလားစဉ်းစားသေးတယ်ဒါပေမဲ့ညနေဆောင်နေပြီဆိုတော့မသွားရဘူးဒီလိုထုံးစံတိုင်းချောင်းမေးရရက်ဆိုင်ကိုတယောက်ထဲသွားတောက်ရတာပေါ့လေထိုင်နေနဲ့ဆိုင်ထဲကိုရေးနှစ်ယောက်ဝင်လာသူတို့နောက်မှာပါလာတဲ့လူကကျော်ဆိုးနဲ့တော်တူတယ်။တေချာကြည့်တော့မှကျော်ဆိုးအစ်စ်ဖြစ်နေပါလေရော။စစ်တာမှာဝတ်ထားတဲ့အင်ကြီးကလွန်ခဲ့တဲ့တပတ်မြုပ်တက်သွားတော့ကဝတ်ထားတဲ့အင်ကြီးအဲ့တော့သူစီပြေးသွားပြီ။အဲ့ကျော်ဆိုးမင်းသေးပြီဆိုပြီးမေးတော့အေးမသေးလို့တွေ့ရတော့ပေါ့ကွာဆိုပြီးပြန်ဖြေတယ်။ပြီးတော့ကျွန်တော်မင်းကမြို့ဘာလာလောက်တာလုံးဆိုပြီးမေးတယ်။မင်းကိုတကြိုဖို့လာတာကွာဆိုပြီးပြန်ဖြေတော့ကျော်ဆိုးနဲ့ပါလာတဲ့ရဲနှစ်ယောက်ကဖူးကြည့်ကြည့်တယ်။အဲ့လိုနဲ့တဝိုင်းနဲ့အတူထိုင်တော့မှကျော်ဆိုးကပြောပြရတယ်။သူနဲ့အတူပါလာတဲ့ရဲတွေကစကန်းရဲတွေကျော်စိုးကရဲစခန်းမှာထိမ့်သိမ့်ခံထားရကြာပြီပြောရရင်အချုပ်ကြနေသလိုပဲဒါပေမဲ့တကယ်အချုပ်ကြတာလည်းမဟုတ်ပြန်ဘူးဖြစ်ပုံကမြို့ကိုသူခေါ်လာတဲ့ကလေးနှစ်ယောက်ကြောင့်ပေါ့လေကျော်စိုးမှာအချင်းတစ်ခုရှိတယ်အဲ့ဒါကမြို့မဝင်ခင်အပေါ်သွားတာပဲဘာလို့လဲဆိုတော့မြို့ထဲရောက်ရင်အပေါ်သွားတာမလွတ်လပ်ဘူးအဲ့တော့မဝင်ခင်နေ့ကကိစ္စပြီးအောင်ရှင်းတာဆိုင်ကလေးရက်ပြီးမြို့ဝင်ဆိုင်ပုံနာမှာအပေါ်သွားနေတော့စစ်မှုထမ်းဖို့ခေါ်လာတဲ့ကောင်လေးနှစ်ယောက်ကပြေးပါလေရောကျော်စိုးလည်းဘယ်လိုက်လို့လိုက်ရမှန်းမသိဘူးတသက်လုံးသူများတွေကိုကြော်လာခွာလာသမျှအခုမှပဲခံရတော့တာနောက်ဆုံးတော့မြို့နယ်ငယ်လေးနဲ့မြို့နယ်အုပ်ချုပ်ရေးမှူးကြီးဝင်းပြီးသတင်းပို့ရတယ်။အဲ့တော့မြို့နယ်အုပ်ကြီးကလည်းကျော်စိုးကိုဖိဟောက်တော့တာပဲ။လူလေးနှစ်ယောက်တော့မထိမ့်သိမ့်တဲ့ကောင်။တောက်သုံးမကြတဲ့ကောင်ဆိုပြီးပြောတော့ကျော်စိုးလည်းတော်စိတ်ညစ်သွားတယ်။စိတ်ညစ်ညစ်နဲ့ချောင်းမေးရရက်ဆိုင်ကိုရောက်တယ်။သူနဲ့ဘဝတူအုပ်ကြီးတွေလည်းပါတာပေါ့လေ။အကုန်လုံးကလည်းစိတ်ညစ်ပြီးမြို့နယ်အုပ်ကြီးကိုအရက်တောင်ရင်ချိန်ဆနေကြတာပေါ့။အရက်ကဘူးယာတိလူကဘူး။အဲ့တော့ကျော်စိုးလည်းမနေနိုင်တော့ဘူး။အပေါ်အင်းကြီးကိုချွတ်ဖုံးနဲ့ပစံအိတ်တွေခုံမော်တင်တယ်။ပြီးတော့ရေစင်းကူမယ်ဆိုပြီးချောင်းနဲ့ခုံဆင်းသွားပါလေ။အမေဘေးလူတွေမြင်မှာလူတယောက်ချောင်းနဲ့ခုံဆင်းပြီးတက်တည်တယ်ဆိုပြီးမြင်ကြတာဟာလုံးကြပါအောင်ကဲကြပါအောင်ဆိုပြီးသူ့ဟာသူရေစိမ့်နေတဲ့ကျော်စိုးကိုအတင်းကဲကြပါလေရောလူတွေလည်းရုပ်ဥသက်သက်ဖြစ်သွားတယ်ကျော်စိုးကိုပြန်ဆယ်ပြီးချိန်မှာမြို့နယ်အုပ်ချုပ်မှုလည်းရောက်လာတယ်ပြီးတော့သူ့ရုံကိုခေါ်သွားပြီးဟောက်တော့တာအယူဘာလို့ရေထဲခုံချသလဲဆိုတော့ပူလို့ပါဗျာဆိုပြီးပြန်ဖြေပေးမှမရတော့ဘူးမြို့ထဲမှာမြို့နယ်အုပ်ကြီးကဖိအားပေးလို့လို့ကြေးရအုပ်ကြီးတယောက်ကိုကိုကိုတက်တည်တယ်ဆိုပြီးတရင်ကပြန်သွားပြီအဲ့တော့မြို့အုပ်ကြီးလည်းသူ့ကိုရှက်ခွဲတယ်ဆိုပြီးတော့တင်းသွားတယ်ပြီးတော့ရဲတွေကိုခေါ်ပြီးကျော်စိုးကိုအချုပ်ထဲထည့်ခိုင်းထားလိုက်တာပဲ။ကြကြံပြီးမှပြန်လှုပ်ပေးလိုက်။အနိုးမိုးဆိုချောင်းထဲထပ်ခုံချနေုံမဲ့ဆိုပြီးတော့လည်းမြို့နယ်အုပ်ကြီးကမှားတယ်။ရဲတွေကလည်းကျော်စိုးကိုသိနေတော့ဘယ်စိတ်ကောင်းမလဲ။အဲလိုနဲ့ကျော်စိုးကိုအချုပ်ထဲမထည့်ပဲစကမ်းမှာပဲခေါ်ထားပြီးညနေတိုင်းကျော်စိုးနဲ့ရဲထက်တောင်းနေတာပဲ။ဒါဆိုမင်းကရွာလူတွေကိုမင်းမသိတဲ့အကြောင်းဘာလို့ဖုံးမဆက်တလဲဆိုပြီးကျွန်တော်ကမေးတော့ဒါကတော့သူတို့လည်းခဏတစ်ဖြုတ်ဝမ်းသာလို့ရအောင်ပေါ့ကွာဆိုပြီးပြန်ဖြေပြီး